အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်သမ္မတဒေါ်နယ်ထရမ့်အစိုးရကခန့်အပ်တောင်းပေးခံရသူကသူတို့အဖွဲ့အနေနဲ့နျူကလ িয়ার လက်နက်အကြမ်းဖက်မှုနဲ့အမေရိကန်နိုင်ငံသားတွေဖမ်းဆီးထိန်းသိမ်းထားခြင်းဆိုင်ရာအီရန်အစိုးရရဲ့အပြုတ်မှုသဘောထားတွေပြောင်းလဲလာအောင်လှုံ့ဆော်သွားမယ်လို့ပြောကြားလိုက်ပါတယ်။အီရန်အရေးဥဆောင်လုပ်ကင်ဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကခန့်အပ်တောင်းပေးခြင်းခံရတဲ့ဘရိုင်ယန်ဟုတ်ကနိုင်ငံသားဌာနမှကြာတာပရင်းတွေကအဲ့လိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီအဖွဲ့ကတော့ Iran Action Group IAG Iran အရေးဆောင်ရွက်မဲ့အဖွဲ့လို့အမည်ပေးထားပါတယ်။မေလအတွင်းဝန်ကြီးပွန်ပေယိုတင်ပြခဲ့တဲ့ Iran ဆိုင်ရာလုပ်ငန်းစဉ်တွေက Iran ရဲ့ပြုမှုဆက်ဆံပုံနဲ့ဆိုင်တဲ့ကန္ဓာ12ခုကို Iran အရေးဆောင်ရွက်မဲ့အဖွဲ့အနေနဲ့အဓိကအယုံဆိုင်လှုပ်ဆောင်သွားမှာဖြစ်ကြောင်း Brian Hook ကပြောပါတယ်။ Iran အနေနဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်တွေဆက်လက်လှုပ်ဆောင်နေတာအကြမ်းဖက်လုပ်ငန်းတွေကိုပံ့ပိုးပေးနေတာနဲ့သူ့အဆိုအရအမေရိကန်နိုင်ငံသားတွေကိုဥပဒေနဲ့ညှဉ်းပန်းခြင်းမရှိဘဲဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စတွေကိုသူတို့အဖွဲ့အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းလဲ Brian Hook ကပြောပါတယ်။ Iran ကတော့သူတို့အနေနဲ့နျူကလ িয়ার လက်နက်တိစောက်ဖို့ကြိုးစားဆောင်ရွက်နေခြင်းမရှိသလိုအကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့ပေးနေတာလဲလုံနေခြင်းမရှိကြောင်းအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထားတယ်ဆိုတာမှလည်းအမျိုးသားလုံခြုံရေးဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့အတွက်ဖြစ်ကြောင်းပြန်လည်တုံ့ပြန်ပါတယ်။နိုင်ငံရေးဌာနမှမူဝါဒချမှတ်ရေးညွှန်ကြားမှုအဖြစ်2018ခုနှစ်ကလေးကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ Brian Hook ကအီရန်အရေးဆောင်ရွက်မဲ့အဖွဲ့အတွက်အမြဲတမ်းဝန်ထမ်းတွေမကြခင်မှာခန့်အပ်သွားမှာဖြစ်ပြီးနောက်ပိုင်းမှာတော့ဘာသာရေးဆိုင်ရာကြွန့်ကျင့်သူတွေကိုတိုးချဲ့ခန့်အပ်သွားမယ်လို့ပြောပါတယ်။